ခွန်ဆတ်တနှစ်ပြည့်ခဲ့ပြီဖြစ်တဲ့မြမလွတ်လပ်ရေးနေ့အထိမ်းအမှတ်ကိုဆင်နွှဲကြရမှာလွတ်လပ်ရေးပြည်သူ့ကကြီးဗိုလ်ချုပ်အောင်ဆန်း1948ခုဇူလိုင်လ19ရက်နေ့မှာလှုပ်ကြံမခံရမီဇူလိုင်23ရက်နေ့ကပြောကြားခဲ့တဲ့မိကုံးမှာတော့လွတ်လပ်ရေးထိန်းသိမ်းရေးမှာမြန်မာနိုင်ငံသားတွေအနေနဲ့ထားရှိရမယ့်စိတ်ဓာတ်နဲ့ပတ်သက်လို့အမှတ်ရစရာတွေကိုဗိုလ်ချုပ်အောင်ဆန်းပြောကြားချက်စကားတချို့ကိုဒေါ်လာသန်းကကောက်နှုတ်တင်ပြထားပါတယ်
1948ဇန်နဝါရီလ4ရက်နေ့ကအင်္ဂလိပ်ကိုလိုနီခေတ်ကနေမြန်မာနိုင်ငံလွတ်လပ်ရေးရခဲ့တာအခုဆို82နှစ်ပြည့်မြောက်ခဲ့ပါပြီမြန်မာလွတ်လပ်ရေးပြည်သူ့ကကြီးဗိုလ်ချုပ်အောင်ဆန်းရဲ့သမီးဖြစ်သူဒေါ်အောင်ဆန်းစုကြည်ဦးစီးတဲ့ NLD နိုင်ငံရေးပါတီဟာလည်းအာဏာရအစိုးရဖြစ်လာခဲ့ပါပြီဒါပေမဲ့ခဏမြန်မာနိုင်ငံဟာအိမ်နီးချင်းနိုင်ငံများနဲ့လိုက်မီနှိုင်ခြင်းရှိသေးတယ်လို့နိုင်ငံရေးစီးပွားရေးအမျိုးသားပြန်လည်ရင်ကြားစီရေးနှင့်နိုင်ငံပြန်လည်ထူထောင်ရေးတွေမှာအကဲဆတ်မှုတွေရင်ဆိုင်နေရဆဲဖြစ်ပါလေ။ဒါကြောင့်ကျမတို့မြန်မာတို့ရဲ့အားနည်းချက်တွေကဘာတွေပါလဲ ?1948 ဗိုလ်ချုပ်လှုပ်ကြံမခံရမီဇူလိုင်23ရက်နေ့ကပြောကြားခဲ့တဲ့ဗိုလ်ချုပ်ရဲ့မိကွန်းမှာတော့လွတ်လပ်ရေးထိန်းသိမ်းရမှာမြန်မာနိုင်ငံသားတွေအတွက်ထားရှိတဲ့စိတ်ဓာတ်တွေကိုထောက်ပြခဲ့တဲ့ကောက်နှုတ်ချက်တွေကိုဆက်လက်တင်ပြပါစီပထမကတော့လွတ်လပ်ရေးအဓိပ္ပာယ်ကိုဗိုလ်ချုပ်ရဲ့ဖွင့်ဆိုချက်ပဲဖြစ်ပါတယ
်လွတ်လပ်ရေးဆိုတဲ့အဓိပ္ပာယ်ကဘာလဲလွတ်လပ်ရေးဆိုတာကကိုယ်တဝူးတယောက်ကောင်းစားဖို့ဖြစ်စေတစ်မျိုးလုံးကောင်းစားဖို့ဖြစ်စေလုပ်တဲ့နေရာမှာတခြားတဝူးတယောက်ရဲ့အကျိုးကိုမသိကြိုက်ဘဲနဲ့ဟုတ်လားတခြားလူတွေရဲ့အကျိုးကိုမသိကြိုက်ဘဲနဲ့လွတ်လပ်လပ်ကိုယ်တိုးတက်မှုအတွက်လုပ်နိုင်တာလွတ်လပ်ရေးပဲဟုတ်လားဘုမကမြားစီပွားရေးစီပွားဖြစ်ဖို့လုပ်တဲ့နေရာမှာအနောက်ရှေ့မရှိစေရဘူးလာအဲတခြားလူမျိုးတခြားလူတွေအဲရဲ့အကျိုးကိုမသိလို့ချင်းနောက်ချင်းမသိကြဘူးတိုင်းပြည်တပြည်လုံးရဲ့အကျိုးကိုမသိကြဘူးတခြားလူတွေရဲ့အကျိုးကိုမသိကြဘူးဆိုရင်ခင်ဗျားလွတ်လွတ်လပ်လပ်လုပ်နိုင်တဲ့အခြေအနေကြီးရတို့တော့လည်းပဲသူများတကာရဲ့လွတ်လပ်ရေးကိုသွားနှောင့်ယှက်တဲ့လွတ်လပ်ရေးလွတ်လပ်ရေးကိုဟုတ်လားအဲ့ဒီကဘာလဲဆိုရင် license code လားဒါရန်ကမှုပြတာဖြစ်ပြီးတော့လွတ်လပ်ရေးဆိုတဲ့အသေးပဲဟာစီးမဲ့ကမ်းမဲ့အဘောမျိုးမဟုတ်စီးနဲ့ကန်းနဲ့အဘောမျိုးသားလည်းဖြစ်စီးနဲ့ကန်းနဲ့ချိမသားလည်းလွတ်လပ်ရေးဆိုတာလည်းပဲဖြစ်နေအဲ့တော့လွတ်လပ်ရေးဆိုတာကိုကျွန်တော်တို့ရတဲ့ခံနဲ့နားလည်မှာကငါတို့တိုင်းပြည်ဟာပိုးပြီးစီးကန်းရှိဖို့လိုတယ်ဟာလွတ်လပ်ရေးရအောင်လဲငါတို့တိုင်းပြည်ဟာလွတ်လပ်ရေးရအောင်လဲပဲစီးကန်းရှိခြင်းနဲ့လုပ်ရမယ်အဲ့ဒီလိုအားဖြင့်စီးကန်းသဘောတွေနားလည်ပြီးအလုပ်စီးနဲ့ကန်းနဲ့အလုပ်လုပ်တမ်းပါလွတ်လပ်ရေးစာကိုခင်ဗျားတို့တကယ်ရ
ဒါအပြင်လွတ်လပ်ရေးရတဲ့အခါမြန်မာနိုင်ငံသားတွေအနေနဲ့လွတ်လပ်ရေးထိမ့်သိမ့်နိုင်ဖို့ကြိုးပမ်းဆောင်ရွက်ရမှာဖြစ်တယ်လို့လေဗိုလ်ချုပ်ကပြောခဲ့ပါတယ်
။ပြီးတော့ကျွန်တော်တို့ကတကားတဲ့၃ညကစပြီးအပုံလုံးပြန်ပြီးတော့ကအုပ်မြစ်ချပြီးအလုပ်လုပ်ရမှာဆိုတော့ကျွန်တော်တို့ကတခြားနိုင်ငံတွေကခြေလမ်းတလန့်လိုက်ရင်တခြားလွတ်လပ်တဲ့နိုင်ငံတွေကခြေလမ်းတလန့်လိုက်ရင်ကျုပ်တို့ကခြေလမ်း50လမ်းလိုက်နိုင်မှာအဲဒီလိုလိုက်နိုင်တဲ့အခါကျမှနောက်10နှစ်အနည်း20တန်းကြီးအားဖြင့်အဲ့လိုတန်းသူညီသူဖြစ်သွားတယ်။တန်းသူညီသူမဖြစ်သမျှကာလပတ်လို့ဒီတိုင်းပြည်ကြီးကလွတ်လပ်တယ်ဆိုပေမဲ့ဘုလူလည်းပဲမြင်ရတဲ့အခါမျက်နှာချိုသေးရ။ဒီလူမြင်နေမြင်ရတဲ့အခါလည်းမျက်နှာချိုသေးရ။ဖားတယ်လို့နိုင်ငံမျိုးဖြစ်နေမှာပဲစား။ခင်ဗျားတို့အစီအစဉ်ပေါ့လို့
။လွတ်လပ်ရေးထိန်းသိမ်းရမှာတိုင်းရင်းသားညီညွတ်ရေးဟာလေအရေးကြီးတဲ့အကြောင်းပဋိပက္ခရင်ဆိုင်နေရတဲ့ကနေ့ကချင်းရှမ်းရခိုင်ပြည်နယ်တွေမှာဗိုလ်ချုပ်ရဲ့ပြောကြားချက်ဟာအမှတ်ရစရာလို့ဆိုရမှာပါ
။တိုင်းရင်းသားချင်းချင်းညီညွတ်ရေး။တိုင်းရင်းသားလူထုညီညွတ်ရေး။သာပါသမားတွေညီညွတ်တာတုံမလို့ကျင်ပါဘူး။တိုင်းရင်းသားချင်းချင်းညီညွတ်ရေး။တိုင်းလူပြည်သားလူထုညီညွတ်ရေး။အဲ့ဒီညီညွတ်ရေးနှစ်ခုမရှိသမျှကာလပတ်လို့ဟုတ်လား။ဒီတိုင်းပြည်ဟာလွတ်လပ်ပင်လွတ်လပ်ရတော့လည်းပဲ။ဘယ်ပါပြီးချက်ချက်ဟဲ့ဆိုရလို့လို့ဖားတဲ့တိုင်းပြည်ဖြစ်နေပါတယ်ကျွန်တော်ပြောချင်အဲဒီတော့ကဒီနှစ်ခုကိုခင်ဗျားတို့ကမပြတ်ပါဒီနဲ့ဘသူကဘာလို့လို့မပြတ်ပါဒီနဲ့ဟုတ်လားအဲ့ဒါအင်မတန်အရေးကြီးပါလေ
ဘူချုပ်ရဲ့မိမြနိုင်စရာပြောကြားချက်နောက်တစ်ခုကတော့လွတ်လပ်ရေးထိန်းသိမ်းရမှာမြန်မာနိုင်ငံသားတွေရဲ့စိတ်ဓာတ်အားနည်းချက်ပဲဖြစ်ပါတယ
်ကျွန်တော်တို့ပမာတွေဟုတ်လားဘလုံးပွဲမဲ့ကံရတဲ့ကံပဲဆိုရင်ဘုကပထမစကိုတွင်ရရင်အတော်လေးတကားအားတက်လာ။အားတက်လာတော့ပဲတကံနာပဲပြူလာ။မ နောက်တစ်ခါဟလာအဲ့လိုဝါပြတဲ့နေရာမဲ့တော်တော်လေးခိုးလေးများလာပြီဆိုရင်အဲကြော့ကြော့ပေါ့ပေါ့ခံကျင်းတာငါနိုင်မှာပါပဲအဲ့ဒါနဲ့နေပြီးတော့တစ်ဖက်ကနေပြီးနောက်ဆုံးအပိဓာကာချမ်းမှာကတ်ပြီးတော့ဒါကခိုးသွင်းသွားလို့အဲသရေပြစ်ပြစ်ကျုံတာပြစ်ပြစ်ဖြစ်သွားတာမျိုးနဲ့ကျွန်တော်တို့ဘလုံးပွဲရာသမဲခင်ဗျားတို့ပြန်ပြီးစဉ်းစားကြည့်တွေ့မှာဟလာဒါတွေမကတတ်ဘူးဟလာဒီကျုံသွားတဲ့လူကလည်းပဲဘလုံးကန်လို့ရှိရင်ပထမပထမအပိုင်မဲ့ဓာရီဝက်မဲ့ကျုံသွားရင်တော့တော်သေးခဏနေဒုတိယဓာရီဝက်မဲ့ကန်လို့10မိနစ်လောက်လည်းကြာတော့ဘုကကိုယ့်ဘက်ကဂိုးလည်းမသွင်းနိုင်ဘူးဆိုအဲ့ဒီခါကျလူထတာဒါကျွန်တော်တို့ဘာမှဘလုံးပွဲတွေဘလုံးကန်တဲ့အချင်းအဲ့ဒါ sporting spirit မရှိဘူးဒါပါလဲဆိုလို့ရှိရင်သမားတွေစိတ်တဲမလို့ဒါချင်းလိုက်မယ်ပေါ့သမားတွေဟာစိတ်တက်ထက်တယ်ပါကကလွဲသပင်ကောင်းနေတယ်ဆိုတဲ့အတူတူပဲဟာဒီစကားကတင်းမြောင်ပဲသုံးဖို့ပါတယ်ပဲသမားတွေစိတ်တက်ကမဖုတ်တဲ့နေရာတွေသွားပြီးတော့နေတကယ့်နေရာတွေကျအသုံးမချသမားပြေလွတ်လာရင်ရအောင်လို့အမျိုးမဲ့အသုံးမချခြင်းဘူးဟလာသမားပြေပြန်နေတူတောင်းရဲ့လောက်တဲ့နေရာမျိုးမဲ့အသုံးမချခြင်းဘူးသမားဗမာချင်းချဖို့မဲ့လောက်ချင်တယ်ဟလာအဲ့ဒါမျိုးတွေလောက်ချင်တယ်ဒါမျိုးတွေလောက်ချင်လို့ဘယ်တော့မှအကျိုးမရှိဒီတိုင်းပြည်ဘယ်တော့မှပြန်လည်းမတူတောင်းနိုင်ဘူးဒီတိုင်းပြည်ဘယ်တော့မှမလွတ်နိုင်ဘူးလွတ်လာရင်လည်းဘယ်တော့မှကြာနာနာလွတ်လာရင်မဖြစ်နိုင်အဲ့တော့အဲ့ဒီတော့ကဒီတော့ကျွန်တော်တို့အဲ့ဒီစိတ်ဓာတ်မျိုးကိုလုံးဝဖြောက်ကြည့်ဖို့လိုတယ်ကျွန်တော်တို့ကအာလုံးပဲလှုပ်လှုပ်ပြီးတဲ့အထိနောက်ဆုံးတစ်နေ့ပြီးတဲ့အထိမှရုံးမယ်ခြင်းဒီဖြစ်စေနိုင်မယ်ခြင်းဒီဖြစ်စေအကျော့တန်းတွဲနဲ့ကျွန်တော်တို့သွား
နောက်ဆုံးနေ့လွတ်လပ်ရေးထိမ့်သိမ့်ရမှာထားရှိရမယ်စိတ်ဓာတ်နဲ့ပတ်သက်လို့ဗိုလ်ချုပ်ရဲ့အမှတ်ရစရာအမှားစကားတွေကိုညှိကုံးချုပ်အပ်ပါတယ်ရှင်
။ခင်ဗျားတို့ကလွတ်လပ်ရေးကိုလောချင်ရင်လွတ်လပ်ရေးရနိုင်လောက်တဲ့ဒီကံပြည့်စုံကြပါ။လွတ်လပ်ရေးကိုလောချင်ရင်လွတ်လပ်ရေးနဲ့လွတ်လပ်ရေးကိုရနိုင်တဲ့ညီညွတ်မှုကိုထိတ်ထိတ်ထားပါ။လွတ်လပ်ရေးကိုလောချင်ရင်လွတ်လပ်ရေးကိုရနိုင်တဲ့ရနိုင်လောက်ရနိုင်တဲ့သူတောင်မှုကိုလောက်ကြပါအဲဒီလိုလောက်ပြီးတဲ့နောက်လည်းပဲရှေ့ကိုလွတ်လာရင်အရတော့ကိုခံစားခြင်းနဲ့စံစားခြင်းနဲ့ဆိုလို့ရှင်လည်းပဲအလုံးလောက်ကြဖို့ဒီကံစီကြဖို့အခုနယ်ကလေးကခင်ဗျားတို့ကိုယ်ကိုခင်ဗျားတို့အကျင့်သိုးတယ်အကျင့်ဟောင်းတယ်ဟလာတောက်ကျင့်နေဆိုရှင်းကြဖို့လိုပြီဆိုတာကျွန်တော်ခဏပြောချင
်ဒါတော့လွတ်လာရေးဘီသူကကြီးဘူကြောင့်အစမကွဲလွန်ပြီးလောက်ကြံမခံရမီရပိုင်းအလိုမှာလွတ်လပ်ရေးစိတ်ဓာတ်နဲ့ပတ်သက်လို့ဟောပြောချက်တချို့ကိုဒေါ်လာတန်းကကောင်းထုတ်တင်ပြခဲ့တာပါခင်ဗျာ